တအံပလောင်အဖွဲ့ရလုတ်တဲ့မူရစ်ဆေးဝါဖြက်စည်းပွဲကိုသတင်းယူပြီးပြန်လာတဲ့ DVB သတင်းတောက်တွေအဖမ်းခံရတာနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးဘလို့အခြေအနေများရှိနေပါလဲရှင့
်ကျွန်တော်တို့ပထမအဦးဆုံးတော့တက်မတော်ကနေပြီးတော့ထုတ်ပြန်တဲ့ထုတ်ပြန်ချက်ပေါ့နော်ဒါမနေ့ကတည်းကထုတ်ပြန်လာသူတို့ကတော့အဲ့ဒီကနေပြီးတော့သတင်းယူပြီးပြန်လာတဲ့သတင်းတောက်ဒီပါဝင်ပေါ့လူခုနှစ်ယောက်လာရှိုးစခန်းကိုအရေးယူဖို့ဆိုပြီးတော့လွှဲပြောင်းထားတယ်ဆိုတာမျိုးထုတ်ပြန်ထားတာအဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်တို့ကဒီပြုဖို့အတွက်လာရှိုးရဲ့စကားကိုဆက်သွယ်ပါလေ။ဒါပေမဲ့အဲ့ဒီမှာတမတော်ကထုတ်ပြန်ချက်မှာပြောထားတဲ့အတိုင်းတော့မရှိဘူး။ဘယ်သူမှမရှိဘူး။သူတပြင်ကျွန်တော်တို့တရင်တောက်တွေမရှိဘူးပေါ့နော်။နောက်ကျွန်တော်တို့ကလည်းအဲ့ဒီသူတို့လာတဲ့လမ်းကြောင်းတိုင်းလိုက်တဲ့အခါကျတော့နန်းဆန်ရဲ့စကားကိုလည်းကျွန်တော်တို့သွားမေးတယ်။ကျွန်တော်တို့စီကတရင်တောက်တယောက်ကိုမေးခိုင်းတာပေါ့နော်။အဲ့ဒီမှာလည်းမရှိဘူးလို့ပဲပြောပါတယ်။သူတို့ဘာမှမသိရသေးပါဘူးတဲ့ဒီကနေ့ပတ်သက်။နောက်ကျွန်တော်တို့ဘုန်းကြီးကျောင်းတစ်ကျောင်းမှာရှိတယ်ဆိုတာမျိုးပေါ့။အဲ့နာရွာရွာရဲ့ဘုန်းကြီးကျောင်းမှာရှိတယ်ဆိုတာမျိုးစုံစမ်းတော့ခုကြီးကြောင်ကလည်းပဲကျွန်တော်တို့ရဲ့တရင်တောက်ကိုအဝင်မခံဘူး။အဲဘာကြောင်လဲတော့မသိဘူးပေါ့နော်။ဒါတော့အဲ့ဒီမှာရှိကောင်းရှိနိုင်တယ်ဆိုတာမျိုးနဲ့ပဲကျွန်တော်တို့လည်းရပ်သွားတာပေါ့။ကိုယ့်အကူစုံစမ်းတာမရတဲ့အခါကျတော့တက်မတော်ရဲ့တရင်ထုတ်ပြန်ရေးပေါ့နော်။တရင်အမှန်ထုတ်ပြန်ရေးဆိုတဲ့အဖွဲ့ကပေးထားတဲ့ဖုန်းနေဆက်တော့လဲအဲ့ဒီဖုန်းနေကတော့မကင်ဘူး။ကျွန်တော်တို့ကနောက်ဆုံးတော့ဘယ်လိုပဲဆုံးဖြတ်နေတော့ဆိုတော့ဒါလူတော့ပျောက်ပြီ။လူပျောက်တော့ဖြစ်သွားပြီပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့ထုတ်ပြန်တဲ့ဘက်ကူဆက်တွယ်လို့လည်းမရဘူးဆိုတော့ထုတ်ပြန်တဲ့လူတွေကိုယ်တိုင်ကသားပေါ်မှာဟိုအေးမထားတယ်လို့ဒီတော့သွားဖြစ်နေတာပေါ့နော
်
သူတို့အနေနဲ့ဒီတရင်ကြီးကမဟုတ်ဘူးဆိုလို့ရှိရင်လည်းပြန်ပြီးတော့ပြင်ဖို့တော့လိုတယ်လို့ထင်တာပဲလေကျွန်တော်တို့လည်းဟိုတော်တော်စိတ်ပူတာပေါ့နော်ဒါအချိန်နေနေတော့တိုင်မင်းနေပါတယ်လူပြောက်မှုကိုဘယ်လိုလုပ်နိုင်မလဲပေါ့နော်နောက်တစ်ခုကတော့ media council ကိုကျွန်တော်တို့ request လုပ်ထားပါတယ်အဲ့တော့ပြောက်နေတဲ့ကျွန်တော်တရင်တောက်တွေရဲ့အနေထားနဲ့ပတ်သက်ပြီးတော့ဟိုတက်မတော်ဘက်ကနေပြီးတော့ဟိုတစ်ခုခုရှင်းလင်းနိုင်မယ်ထင်မှာပေါ့နော်အဲ့ဒါကိုရှင်းလင်းပေးဖို့ဆိုပြီးတော့ request ပေးထားပါတယ်
ဟုတ်ကဲ့အခုဒီတရင်တောက်တွေကိုအကျန်းဖက်အဖွဲနဲ့ဆက်သွဲတယ်ဆိုပြီးတော့ဖန်ဆီးတယ်ဆိုတဲ့အနေအထားပေါ်မှာရောဟိုဘယ်လိုများမြင်ပါလဲရှင
့်တို့ဆက်ပြီးတော့ဖန်ဆီးထားကြတယ်ဆိုရင်တော့တရားရုံးကနေပြီးဥပဒေအတိုင်းပေါ့နော်ကျွန်တော်တို့ယမန်ယူရမယ်နောက်ထပ်24နာရီကျော်ကြော်ပြီးတော့ချုပ်ရှင်ပေါ့နော်အဲ့တော့ကျွန်တော်တို့တရားရုံးကိုဆက်သွဲပြီးတော့မေးမြန်းနေပါတယ်ကျွန်တော်ဆက်သွဲတော့မရသေးဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဘက်ကကြတော့တရင်သမားကတော့တရင်တော့တွားယူမှာပေါ့နော်တရင်ယူရဲ့အပေါ်မှာဒါသူတို့ရဲ့တရင်သမားတွေရဲ့အလုပ်အပေါ်မှာနားလည်မှုလွဲတာလို့ပဲကျွန်တော်ကောက်ချက်ချပါတယ်။ဟောတရင်သမားတွေတရင်ယူရဲ့သူနဲ့စစ်ဖြစ်နေတဲ့စစ်တိုက်နေတဲ့သူကိုယူရဲဆိုတာကကိုလူနဲ့ဆက်သွယ်ပြီးတော့ဟိုလူဘက်ကနေပြီးဒီလူကိုဒုက္ခပေးဖို့တော့မဟုတ်ဘူး။တကယ်လို့သာအဲ့လိုဆွဲတယ်ဆိုရင်တော့သူတို့ဘက်ကနားလည်မှုလွဲတာလို့ပဲမြင်တယ်။ဒီမီဒီယာသမားတွေရဲ့တရင်သမားတွေရဲ့အလုပ်ကိုသူတို့နားမလည်လို့ပဲအဲ့လိုလုပ်နေတာ။အဲ့ဒါတော့ကျွန်တော်ထင်တယ်တကယ်တရားဥပဒေတက်လာလို့ရှိရင်တော့ဖြေရှင်းလိုက်ရင်တော့ဖြေလဲသွားမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့သူတို့နဲ့ပတ်သက်ပြီးတော့အခုဘာတွေများဆက်လုပ်ဖို့တွေရောရှိမလဲရှင့
်အဲကျွန်တော်တို့ကတော့သူတို့ဥရိယရုံးပေါ်တက်လာတယ်ဆိုရင်တော့လည်းအဲ့ဒီတိုင်းဖြေရှင်းရမှာပေါ့လေနော်တကယ်လို့အလွတ်တဘောနဲ့ဆွေးနွေးညှိနှိုင်းလို့ရမယ်ဥပမာမီဒီယာကောင်စီတို့လိုပါလို့ဟာနေပြီးတော့ဆွေးနွေးရမယ်ဆိုရင်တော့ကျွန်တော်တို့လက်ဆင့်သင့်မယ်ပေါ့နော်အဓိကတော့ကျွန်တော်တို့ကသတင်းသမားတွေရဲ့လုပ်ငန်းတဘာဝကိုနားလည်အောင်တော့ရှင်းပြဖို့လိုတယ်လို့တော့ခံစားရတာပေါ့ဒီသတင်းသမားရဲ့လုပ်ငန်းအများဆုံးဖြစ်တိတ်နားမလဲကြတာများတယ်တောင်ဝင်ရှိရဲ့လူတွေပဲပြောပြောတောင်ဝင်မရှိတဲ့လူတွေပုံပြောသတင်းသမားတွေရဲ့ဘဝတခါလေကြလို့ရှိရင်ကိုလူကလည်းပဲနားလည်မှုတွေဒီလူကလည်းနားလည်မှုတွေနဲ့ကြားထဲမှာညံ့နေတတ်တယ်အဲ့တော့အခုအမှုဖြစ်တယ်ဆိုရင်ကျွန်တော်တို့တကယ်လည်းရုံးပေါ်မှာဖြေရှင်းမရတယ်ဆိုရင်တော့အ ਨੇ ဆုံးတော့တမတော်ကလူတွေနဲ့နော်တစ်ဖက်ကဟိုလက်နက်ကင်အဖွဲ့တွေနဲ့ကတော့သတင်းသမားတွေဆိုတာဒီလိုသဘာဝရှိပါလားဆိုတာမျိုးတော့နားလည်အောင်ကျွန်တော်တို့ရှင်းပြခွင့်ရမယ်လို့ထင်တယ်နောက်ပြီးတော့လေဒီလိုမှုမျိုးဖြစ်လာတယ်ဆိုရင်တော့နောက်ဆက်တွဲတွေကလည်းကြီးလာတာဖြစ်တယ်ဆိုရင်ဒီအဲ့ဒီလိုကျွန်တော်တို့နိုင်ငံမှာလို့တရားတကာမှာเนาะဒီလိုလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်နေတယ်လက်နက်ကင်တွေနဲ့လည်းဒီလိုပဲသတင်းယူဖို့အတွက်ကျွန်တော်တို့ကပြည်သူလူထုကသိဖို့လိုတယ်ဆိုတဲ့သတင်းဆိုရင်တော့ကျွန်တော်တို့ကသွားပြီးတော့ယူရမယ်တာဝန်လည်းရှိတာပေါ့เนาะအဲ့တော့အဲ့ဒီအနေအထားမှာပို့ပြီးတော့ကြေကြေပြန့်ပြန့်လည်းဆွေးနွေးလာနိုင်တယ်လို့ထင်အဲ့ဒါကတော့ဒါဒီအမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလည်းဆက်လုပ်ပါပေါ့เนาะဒီသတင်းသမားတွေရဲ့အနေအထားဘယ်လောက်ထိလလခွင့်ရှိတဲ့အကြောင်းနဲ့ဗမာနိုင်ငံလိုအနေအထားမျိုးမှာတရင်သမားတွေရဲ့တာဝန်ဟာဘလောက်ကြီးကြောင်အဲ့လိုတာဝန်ရှိတဲ့တရင်သမားတွေကိုပို့ပြီးတော့နားလည်မှုပေးဖို့လိုအကြောင်းကတော့ကျွန်တော်တို့ကတောက်လျှောက်အများပြည်သူသိအောင်အခုသက်ဆိုင်ရာနော်ပုဂ္ဂိုလ်တွေသိအောင်ကတော့တက်ပြီးတော့ကျွန်တော်တို့စူးစမ်းတော့မှာ
ဟုတ်ကဲ့ခုလိုဖြစ်ချပေးတာကျေးဇူးတင်ပါတယ်ရှင်